ကျွန်တော်ညံဝင်းအောင်ပါခင်ဗျာအမေရိကန်နိုင်ငံသားတွေကိုတနင်္လာဒီကနေ့ကစလို့ကိုဗစ်ကာကွယ်ဆေးထိုးပေးတော့မှာဖြစ်ပါတယ်မီရှိဂန်ပြည်နယ်ကလာမာဇူးမြို့ဖိုင်ဇာစက်ရုံကနေဖိုင်ဇာဗိုင်ယွန်တက်ကိုဗစ်ကာကွယ်ဆေးတွေကိုတနင်္လာနေ့မှာပဲစတင်တည်ယူပို့ဆောင်နေပြီးတနင်္လာနေ့ကစလို့ကာကွယ်ဆေးတွေရကြတော့မှာဖြစ်ပါတယ်ဒီကာကွယ်ဆေးထိုးမဲ့အစီအစဉ်ပထမအထုပ်တည်းမှာပါဝင်တဲ့မေရီလန်းပြည်နယ်ဖက်ဒရစ်မမ်မိုရီယယ်ဆေးရုံမှာတာဝန်ကျတဲ့ကူးစက်ယောဂအထူးကုဆရာဝန်ဒေါက်တာခိုင်စင်စန်းကအခုလိုရှင်းပြပါတယ
်။ကျမကပထမအတုပ်ထဲမှာပါရပါလို့ကျမဆိုရင်ကူးစက်ယောဂအထူးကုဖြစ်တဲ့အခါကျတော့ COVID patient တွေကိုနှိမ့်ရလို့ကြည့်ရတယ်။အဲ့တော့ပထမအတုပ်ထဲမှာပါရပါလို့။အခုဒီ Pfizer ထွက်တဲ့ COVID-19 vaccine ကတော့နှစ်ခါထိုးရမှာပေါ့လေ2 dose ပထမဒါတစ်ခါထိုးမယ်နောက်တစ်ခါတော့သုံးပတ်ကြာမှာထိုးရမှာပေါ့လေ။အခုဒီဟာပေါ့နော်ဗက်ဆင်းအသစ်ဖြစ်တာလည်းတကြောင်ဆိုတော့နည်းနည်းစိတ်ထဲမှာတော့ဘာရိုကြိုပြီးတော့မျောလင်းထားအောင်လဲဆိုတော့တွေးမိတာပေါ့လေအဓိကတော့သူတို့ရဲ့ research လုပ်ထားတဲ့ရလက်တွေပေါ့အဲ့ဟာတွေကိုပြန်ကြည့်လိုက်တဲ့အခါမှာတော်တော်လေးတော့သူက safe ဖြစ်ပါတယ်အရင်ဆိုဝါဝါ side effect တွေလည်းမရှိဘူးဆိုတော့စိတ်ကတော့ရမ်းမပူပါဘူးအဓိကဘေးအတွက်ဆိုးကျိုးအနေနဲ့ကတော့ဖြစ်နိုင်တာတော့များသောအားဖြင့်အဲ့လိုမျိုးကိုပူရာတို့ခေါင်းမူရာတို့အဲ့လိုနှုံးချီရာပေါ့နော်အဲ့လိုမျိုးပေါ့နော်အေးမိသလိုယောဂလက္ခဏာတွေကိုခံစားရနိုင်တယ်အဆေးထိုးစားတဲ့နေရာမှာနာကျင်တာတို့အနီရောင်အကွက်တထရာတို့အဲ့လိုမျိုးတော့ဖြစ်နိုင်တယ်ဒါပေမဲ့ဆိုးဆိုးရွားရွားတော့လည်းသူတို့တင်ပြထားတဲ့နေရာမှာမတွေ့ရပါဘူ
းကာကွယ်ဆေးဖြန့်ဝေပေးတဲ့အစီအစဉ်နဲ့ပတ်သက်ပြီးသမ္မတတော်နယ်ထရန့်ရဲ့ကာကွယ်ဆေးတည်တွင်ထုတ်လုပ်ဖြန့်ဖြူးမှုအစီအစဉ်ဦးဆောင်သူကြီးရက်ဘူချုပ်ကြီးGoosparnaa ga sinin ni tadin sa shin lin pwe ma khu lo pyo ba de
we expect 145 sites across all the states
mega nengan talaw ga niya 145 khu ko tanin la ni covid ka kwe zee ri yauk shi la ma ba inga ni cha yin le naw that 425 niya ko yauk ma ba naw song 66 niya ko do boudu ni yauk shi pi yin Pfizer BioNTech ka kwe zee kan u phyan myu mu yan na ba me lo pyo saw la ba megan bi thuri a lo ကိုဗစ်ကာကွယ်ဆေးရနိုင်မယ်လို့အပြည့်အဝသူယုံကြည်ကြောင်းဗိုလ်ချုပ်ကြီးဂုစ်ပါနာကသတင်းတောက်တွေကိုပြောပါတယ်ဒီကာကွယ်ဆေးစဖြန့်တဲ့လုပ်ငန်းစဉ်ကိုဒုတိယကမ္ဘာစစ်တုန်းကအောင်ပွဲရအောင်တိုက်ခဲ့တဲ့ဒီဒေးကမ်းခြေတဲ့တိုက်ပွဲနဲ့ခိုင်နိုင်ပြီးဗိုလ်ချုပ်ကြီးကပြောခဲ့ပါတယ်ပထမအထုပ်အနေနဲ့အမေရိကန်သုံးသန်းနီးပါးကိုဆေးထိုးပေးမှာဖြစ်ပါတယ်ကာကွယ်ဆေးထိုးရမယ့်သူတွေထဲမှာဆရာဝန်သူနာပြုနဲ့ကျန်းမာရေးဝန်ထမ်းတွေအပြင်တက်ကြီးဆောက်ရှောက်ရေးဂေဟာကလူတွေကိုဦးစားပေးထိုးပေးဖို့အစိုးရကျန်းမာရေးဌာနကအကြံပေးထားပေမဲ့ဘယ်သူတွေကိုအရင်ထိုးပေးရမလဲဆိုတာကတော့တက်ဆိုင်ရာပြည်နယ်တွေကဆုံးဖြတ်မှာဖြစ်ပါတယ်။အခုချိန်ထိတော့ Pfizer ကာကွယ်ဆေးက65ရာခိုင်နှုန်းထိထိရောက်မှုရှိတာတွေ့ရပေမဲ့ဆေးဝါးအတွေ့တကူတတ်မတဲ့သူတွေကတော့ဒီကာကွယ်ဆေးမထိုးသင့်သေးဘူးလို့ FDA ခေါ်အမေရိကန်အစားအသောက်ဆေးဝါးကုကဲမှုဌာနကအကြံပေးထားပါတယ်။ဒါကြောင့်ကာကွယ်ဆေးထိုးတဲ့အခါကြုံလာရနိုင်တဲ့အခက်အခဲတွေကိုမျှော်လင့်ထားကြောင်းဗိုလ်ချုပ်ကြီးဂုစ်ပါနာကပြောပါတယ်ဖိုင်ဇာကာကွယ်ဆေးကိုအနှုတ်ဒီဂရီ80စင်တီဂရိတ်မှာအေးခဲသူလောင်ထားရမှာပါအမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်လူ3သိန်းနီးပါးသေဆုံးခဲ့ရပြီးကူးစက်သူစုစုပေါင်း16တန်းကျော်ရှိလာသလိုပြီးခဲ့တဲ့သတင်းပတ်တွေထဲတရက်အတွင်းကူးစက်မှုနှုန်းက2000ကနေ3000ကျားမြင့်တက်လာတဲ့အတွက်အခုလိုကာကွယ်ဆေးထိုးမဲ့အစီအစဉ်ဖြစ်လာရတာပါPfizer BioNTech ကာကွယ်ဆေးကိုအမေရိကန်နိုင်ငံမှာအသုံးပြုဖို့တောက်ကြနေတုန်းကခွင့်ပြုလိုက်တဲ့အတွက်အမေရိကန်ဟာကမ္ဘာမှာ Pfizer COVID ကာကွယ်ဆေးသုံးတဲ့6ခုမြောက်နိုင်ငံဖြစ်လာပါတယ်ခင်ဗျာ။